ပါကစ္စတန်အနာပိုင်တွေကလူအများပြားကိုဖမ်းဆီးလိုက်တဲ့အထဲအိန္ဒိယပိုင်ကက်ရှမီးယားနယ်မှာပြည်ကလေးကအထက်ကပုံဖောက်ခွဲမှုရဲ့လက်တယ်ဖြစ်အိန္ဒိယကဆွဆွဲထားတဲ့စစ်သွေးကြောအဖွဲ့ခေါင်းဆောင်ရဲ့မိသားစုဝင်နှစ်ဦးလည်းပါဝင်ပါတယ်။ဂျိုတင်ကာကော်ရဲ့ထိမ့်သိမ့်မှုအဖြစ်ဖမ်းဆီးလိုက်သူ44ယောက်ထဲမှာဂျာယက်အီမူဟာမက်စစ်သွေးကြောအဖွဲ့ရဲ့ခေါင်းဆောင်မာဆူဒ်အာဇာနဲ့ညီကိုတော်ဆက်သူမဖ်တီအဗ်ဒူရာအူဖ်လည်းပါတယ်လို့ပါကစ္စတန်ပြည်ထောင်စုဌာနကအင်္ဂါနေ့မှာပြောပါတယ်။အဇာရဲ့နောက်ထပ်အနီးကပ်ဆွေမျိုးတူဦးဖြစ်သူဟမ်မက်အဇာကိုလည်းဖမ်းဆီးထားပါတယ်။ဒီဘောလာဆယ်လီယနီကဖြစ်တဲ့အေဂန်ဘုံဖောက်ခွဲမှုကြောင့်အိန္ဒိယပြည်သူ့စစ်အဖွဲ့ဝင်အယောက်40ထဲမှနေတည်ဆုံးပြီးနိုင်ငံအကြားစစ်ပွဲကြီးဖြစ်လို့နေအခြေအနေထိရောက်ခဲ့ပါတယ်။ဘုံခွဲတိုက်ခိုက်တဲ့ဖြစ်ရပြီးနိုင်ငံတင်းမာတဲ့အခြေအနေတွင်တစ်ဖက်ကတိုက်လေရင်တွေကိုနောက်တစ်ဖက်ကပစ်ချတယ်လို့အပြန်အလှန်ပြောထားတယ်ရှိပါတယ်။ဘုံခွဲတိုက်ခိုက်ပြီးတဲ့နောက်ပိုင်းနိုင်ငံနယ်စပ်မှာရုံးဝန်ဆန်ခတ်အခြေအနေတွေဖြစ်ခဲ့တယ်လို့ကုံသွယ်ရေးနဲ့ခီးသွောလာရေးတွေမှာလည်းအကြက်တက်ဆိုင်ကုန်ပါတယ်။ပြီးခဲ့တဲ့ရက်နေ့ငယ်အတွင်းမှာတော့တင်းမာမှုပြေလျော့လာပြီဖြစ်ပါတယ်။နိုဝင်ဘာ30ကကက်ရှမီးယားဒေသမှာတိချောက်ခွဲထွေဝါရီတွေရဲ့လက်နက်ကင်ပုံကံမှုနောက်ပိုင်းကလေးကဆိုရင်ဖေဖော်ဝါရီလကဘုံခွဲတိုက်ခိုက်မှုဟာအိန္ဒိယပိုင်ကက်ရှမီးယားဘက်ကမှလူသေဆုံးမှုအများဆုံးတိုက်ခိုက်မှုဖြစ်ပါတယ်။